အစိုးရတပ်မတော်နဲ့တနင်္ဂနွေပြစ်ခတ်ရဆေးရီတဘောသူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်အဖွဲ့ဆေဘွက်ကခေါင်းဆောင်တွေရဲ့ထိပ်သီးစည်းဝေးကိုနေပြည်တော်မှာဒီကနေ့ကျင်းပဖို့စီစဉ်ထားပါတယ်။ဒီစည်းဝေးကိုနိုင်ငံတော်အတမင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တပ်မတော်ကောင်ရေးဦးစီးချုပ်ဘူဂျုံမူကြီးမင်းအောင်လှိုင်တို့နဲ့ NCA လက်မှတ်ရေးထိုးထားတဲ့ KNU, KNU, KNL ငြိမ်းချမ်းရေးကောင်စီ, DKBA, CNF, PNLU, ALP, LDU, NMSP, RCSS နဲ့ ABSTF အဖွဲ့ဆေဘွက်ကခေါင်းဆောင်တွေတက်ရောက်ကြမယ်လို့သတင်းထွက်ထားပါတယ်။နိုင်ငံပေါ်ဆေဘွက်ကခေါင်းဆောင်တွေကတော့ပြီးခဲ့တဲ့ရက်ပိုင်းတွေကလည်းနေပြည်တော်မှာရောက်နေကြပါပြီ။ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့ဒေါန်ဆန်းစုကြည်နဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နှစ်ဦးစလုံးပါဝင်ပြီး NCA ကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံပေါ်တွေနဲ့နယ်နယ်ချင်းဆိုင်တွဲဆုံဆွေးနွေးတာဒါဟာပထမဆုံးအကြိမ်ဖြစ်ပါလိမ့်မယ်။တနင်္လာနေ့စီဝေးမတိုင်ခင်စနေနေ့တုန်းကတော့ဒီဆေဘွက်တွေကရှစ်ဖွဲ့ရဲ့ခေါင်းဆောင်တွေနဲ့ဒေါက်တာတင်မျိုးဝင်းဦးဆောင်တဲ့အစိုးရငြိမ်းချမ်းရေးကော်မရှင်တို့နေပြည်တော်မှာအကြိုညှိနှိုင်းစီဝေးပါတယ်။အကြိုညှိနှိုင်းအစည်းအဝေးကို KNU, KNL ငြိမ်းချမ်းရေးကောင်စီနဲ့ DKBA အဖွဲ့တို့ကလွှဲပြီးကျန်အဖွဲ့ရှစ်ဖွဲ့ကခေါင်းဆောင်တွေတက်ရောက်တာကိုအစိုးရသတင်းစာတွေမှာပါတဲ့သတင်းမှတွေ့ရပါတယ်။